ရှမ်းပြည်နယ်တောင်ပိုင်းရွာငါမြို့နယ်မြို့ကြီးရွာငါလမ်းမိုင်မှာဖျားဖူးရင်တစီပေ၂၀၀အနက်ရှိတဲ့၆ထဲထိုးကြခဲ့ကြတဲ့အကြောင်းလူဆန်၅ဦးသေဆုံးပြီးတော့၁၀ဦးဒဏ်ရာရခဲ့ပါတယ်။ဒီလမ်းမိုင်းမှာဖြစ်ပေါ်တဲ့ရင်မတော်တဆထိခိုက်မှုတွေထဲမှာဒီဖြစ်စဉ်အဆုံးဆုံးဖြစ်ပြီးတော့လမ်းကျော်မကျွမ်းကျင်တာကြောင့်ဖြစ်ကြောင်းသုံးသပ်တာရှိနေပါတယ်။ဒီသတင်းကိုတော့ပြ
တင်းလာနေညနေပိုင်းကဖြစ်ပွားခဲ့တာပါဒီရေမတော်တဆထိခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာကြောက်စဲရွာငံနဲ့မြို့ကြီးတို့ကလူမှုကယ်ဆယ်ရေးအဖွဲ့ဝင်တွေမိသက်တပ်ဖွဲ့ဝင်တွေတောင်းရောက်ကယ်ဆယ်ခဲ့ကြပါတယ်ဒီဖြစ်စဉ်အတွင်းထိခိုက်မှုအခြေအနေကိုမြန်မာနိုင်ငံလူမှုကယ်ဆယ်ရေးအဖွဲ့ကြောက်စဲရဲ့ဥက္ကဋ္ဌကိုအောင်စုံမိုးကအခုလိုပြောပါတယ
်ကားအချင်းမှဖြစ်တာပေါ့နော်အဲဒီဟာပြည်နယ်ကောင်လောက်ရှိတဲ့ကြောက်တွေကိုတိတိကျကျရှင်းကြပါတယ်ကားမျိုးစားကြတော့ဟာပေါ့ကျွန်တော် live ဘုံကိုပေါ့လမ်းရတဲ့အတက်ဆင်းကြီးရဲ့အိုင်နာလေးအတက်ဆင်းကြီးရဲ့နေရာဖြစ်ဖြစ်တာကြတော့ကျွန်တော်တို့စကန်းကြီးရွာနဲ့ရုံတောင်ရွာဂျားထဲမှာမိုင်တိုင်း28မိုင်3ပါလုံးပေါ့မင်းညာထုတ်ကြပါအထူးအတီပြောက်ကတက်ဘော်ရီက15လောက်အတက်ချင်းရဲ့လူနာ10ဦးကျမခွဲပြောရင်တက်ဘော်ရီက15တပါဟုတ်ယောက်ျားလေးကလေးအလောင်း1လောက်ကျန်တဲ့ဆက်နဲ့ယောက်ကအမျိုးသမီးရဲ့ကျွေးတာဟုတ်အခုဟာတွေကလူနာတွေကကျွန်တော်ကပို့ပြီအဲ့တော့တက်ဘော်ရီက5စီးငါးလောင်းတော့ငါးငါးကြီးဆင်ပြီးတော့လုံးလို့
ထိခိုက်ဒဏ်ရာရသူ10ယောက်ရှိပြီး3ဦးကစိုးရင်ရကြောင်းနဲ့သူတို့ကိုဥဆုံးရွာငန်းဆေးရုံကိုပို့ဆောင်ခဲ့ပြီးနောက်ပိုင်းမှာမန္တလေးဆေးရုံကြီးကိုပို့ဆောင်ခဲ့တယ်လို့ပြောပါတယ်ရွာငန်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်စိုးမင်းကဒီလမ်းပိုင်းမှာဖြစ်ပွားတဲ့ရေမတော်တဆဖြစ်မှုနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ
်အထူးကတော့ဖြစ်တဲ့ဟာတော်တော်များများတော့နံပါတ်1နှမ်းကြောမကျွမ်းကျင်လားဘာလို့ဆိုတောင်စင်းတောင်တက်များတယ်ကိုယ်ရည်များတယ်အစင်းတက်တယ်များတယ်လမ်းကြောင်းမကျွမ်းကျင်တာတော်တော်များများဖြစ်တာကအဲ့မှောင်ငန်ကြီးလေးပေါ့နော်တဲ့လီမှောင်ငန်ကြီးလေးမှာအဲ့တော့ကိုယ်မမြင်ရပါမမြင်ရနဲ့လေနံပါတ်1ကအချိန်များလားလမ်းကြောင်းမကျွမ်းတော့အချိန်များတော့ဖြစ်လို့ရှိရင်အကြောင်းတွေကိုတခါလေးတုတ်ကြပါလေဒီဘက်လမ်းကအခုပြုတ်ပြေဆဲပေါ့နော်ပြုတ်ပြေဆဲဆိုတော့ဒီလမ်းချဲ့ထားတာပါတက်တယ်ရတော့မခင်ရသေးကြံသေးရလေအဲ့မလမ်းကျဲတယ်အဓိကတော့လမ်းကြောင်းမကျွမ်းတာပါဟုတ်ဒါဖြစ်စဉ်နဲ့မှာတော့ဒီဖြစ်စဉ်ကတော့အစိုးရလုံးဖြစ်စဉ်ပေါ့ဗျာ
ရှင်တိမ်မောင်းမှုဟာညနေ9နာရီဝန်းကျင်လောက်မှာဖြစ်ပွားတယ်လို့ခမ်းမန်းတာတွေလည်းရှိပါတယ်ရွှေဘုံမြို့နယ်ခရောင်းကြီးကျေးရွာကဂိူနာတုခလူမှုရေးအသင်းဥက္ကဋ္ဌဦးချမ်းအေးကတော့အခင်းဖြစ်ပွားရာကိုရွာကနှိစက်သူတွေတွားရောက်နေပြီဖြစ်ကြောင်းနဲ့ညနေပိုင်းလောက်မှာသူတို့ရွာကိုပြန်ရောက်มาဖြစ်ကြောင်းပြောပါတယ်
ကျွန်တော်တို့ဈေးကရွာမှာပဲစီရင်နေတယ်။ရွာကဒီနီးစားရလေးတွေကသွားနေတဲ့နိုင်ပါကျွန်တော်တို့ဈေးကလိုက်မွားရအောင်ဒီဘလောက်၄နာရီလောက်မှရွာကိုပြန်ပြန်လိုင်းရပြောတာပဲ
။ဦးချမ်းအေးကတော့ဖျားဖို့အဖွဲ့မှာစုစုပေါင်း26ယောက်ပါဝင်ကြောင်းပြောဆိုတယ်လို့ရင်ပေါင်းဖြစ်သူပျောက်ဆုံးနေတယ်ဆိုပြီးကယ်ဆယ်ရေးအဖွဲ့ဝင်တွေကပြောဆိုတာလည်းရှိနေပါတယ်။ဒီရင်တော်တစားထိခိုက်မှုဟာတောင်ကြီးအင်းလေးခီးစဉ်ကအပြန်လမ်းမှာတိမ်ပေါက်ခဲ့တာဖြစ်ပါတယ်။